ကလေးစစ်သားအသုံးပြုနေတဲ့နိုင်ငံတွေပေါ်အမေရိကန်လွှတ်တော်ကချမှတ်ထားတဲ့ဥပဒေအရပုံမှန်အရေးယူရမှာဖြစ်ပေမဲ့လို့မြန်မာအပါအဝင်တချို့နိုင်ငံတွေကိုတော့အရေးယူမှုကနေကင်းလွတ်ခွင့်ပြုဖို့တမဒဗရက်ကိုဘာမာကစုံဖြတ်လိုက်ပါတယ်။အဲ့ဒီလိုကင်းလွတ်ခွင့်ပေးလိုက်ခြင်းအပြင်စီရေးအရာပူပေါင်းဆောင်ရွက်မှုတွေရှိလာမှာဖြစ်တဲ့အတွက်ကလေးစစ်သားအသုံးပြုနေတဲ့တိုင်းပြည်တွေကိုမှားယွင်းတဲ့အချက်ပြလိုက်တယ်လို့ဖြစ်နေတယ်ဆိုပြီး HRW လူခွင့်ရေးဆောင်ကြီးအဖွဲ့ကဝေဖန်လိုက်ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုရှေ့ရှုပြီး Child Soldier Prevention Act of 2008 2008ခုနှစ်ကလေးစစ်သားအသုံးပြုမှုကာကွယ်တားဆီးရေးဥပဒေကနေမြန်မာ၊ Iraq ၊ Nigeria နဲ့ Congo နိုင်ငံတွေကိုကင်းလွတ်ခွင့်ပြုလိုက်ကြောင်းသမ္မတ Barack Obama ကပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာပါအခုလိုကင်းလွတ်ခွင့်ပေးလိုက်တဲ့အတွက်ဒီနိုင်ငံတွေကိုဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေပေးတာစစ်လက်နက်ပစ္စည်းရောင်းချတာနဲ့လူခွင့်ရေးနဲ့စစ်တင်တန်းပို့ချတာအပါအဝင်တခြားစစ်ဖက်ဆိုင်ရာအကူအညီတွေကိုလည်းအမေရိကန်ပြည်ထောင်စုကတရားဝင်ပေးခွင့်ရှိတော်မှာဖြစ်ပါတယ်။ကလစ်စစ်သားအသုံးပြုတဲ့တားဆီးရေးဥပဒေကိုထိရောက်စွာအသုံးပြုခြင်းမရှိဘဲသမ္မတဩဘာမားအစိုးရကအခုလိုကင်းလွတ်ခွင့်ပေးဖို့ဆုံးဖြတ်လိုက်တာဟာလက်တွေ့မကျတဲ့လှုပ်ဆောင်မှုဖြစ်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာညွှန်ကြားရေးမှူး Brett Adam ကဝေဖန်ပြောကြားလိုက်ပါတယ်
။ We were pretty shocked that Obama would lift this provision because it really sends the wrong signal to the Burmese military that
တမရဥပမာအနေနဲ့ဒီတားမြစ်ထားတဲ့ဥတွေကိုရုတ်သိမ်းပြလိုက်တဲ့အတွက်ကျွန်တော်တို့အနေနဲ့အတော်လေးကိုအားသင့်မိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါဟာပြည်ပြင်ပြောင်းလဲရေးကိုပြီးမြောက်အောင်လှုပ်ဆောင်စရာမလိုပဲမြန်မာစစ်တပ်အနေနဲ့အမေရိကန်ပြည်ထောင်စုထံကနေစီရေးရအကူအညီတွေရနိုင်မယ်ဆိုတော့မှားယွင်းတဲ့အချက်ကိုပြလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံကိုစစ်လက်နဲ့ရောင်းချင်တာမဟုတ်ပါဘူး။စီရေးရအကူအညီပေးတာလည်းအနည်းငယ်ပဲရှိပါတယ်။ဒါပေမဲ့လည်းဒါဟာမလုတ်တဲ့ကိစ္စတခုကိုစီးကြော်ပြီးတော့လှုပ်ဆောင်လိုက်ခြင်းဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ်။မြန်မာစစ်တပ်ပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်ထားခြင်းရဲ့အဓိကရည်ရွယ်ချက်ဟာထိပ်ပိုင်းကနေအောက်ခြေအထိပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အတွက်ဖြစ်ပါတယ်။မြန်မာစစ်တပ်အနေနဲ့အဲ့ဒီပြုပြင်ပြောင်းလဲမှုကိုပြီးမြောက်အောင်မလုပ်နိုင်သေးပါဘူး
။မြန်မာတပ်မတော်တွေမှာရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအတွင်းမှာပါကလေးစစ်သားတွေရှိနေတယ်ဆိုပြီးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသံဝိုင်းကကြေကြေပြန့်ပြန့်လက်ခံယုံကြည်ထားကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကထုတ်ပြန်တဲ့လူမောင်ခိုကူးမှုဆိုင်ရာအစီရင်ခံစာအတွင်းမြန်မာနိုင်ငံကကလေးစစ်သားတွေအကြောင်းနှစ်စဉ်ဆိုသလိုဖော်ပြခံရတာဖြစ်ပြီးအခုနှစ်2016ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာမှာလည်းကလေးငယ်တွေကိုသူတို့ရဲ့ဆန္ဒမပါဘဲအာရမစစ်သားအဖြစ်အသုံးပြုဖို့အမျိုးမျိုးသွေးဆောင်ဖျားယောင်ခဲ့တဲ့အခြေအနေအသေးစိတ်ကိုဖော်ပြထားပါတယ်။ကလေးစစ်သားအသုံးပြုတဲ့အတွက်အမေရိကန်နိုင်ငံသားရေးဌာနရဲ့ပိတ်ဆို့အရေးယူခြင်းခံရတဲ့နိုင်ငံပေါင်း၈နိုင်ငံထဲမှာမြန်မာနိုင်ငံဟာထိတ်ဆုံးကရှိနေတာဖြစ်ပါတယ်။မြန်မာစစ်တပ်အတွင်းကကလေးစစ်သားပပျောက်ရေးအတွက် ILO နိုင်ငံတကာလူ့သမားအဖွဲ့ချုပ်နဲ့မြန်မာအစိုးရတို့ပူးပေါင်းပြီးလှုပ်ဆောင်ခဲ့တဲ့တာရကတွေကလေးစစ်သားတွေကိုတပ်ဆိုင်ရာမိဘတွေထံပြန်လည်အံ့နံတဲ့အခမ်းအနားတွေပြီးခဲ့တဲ့သမ္မတဦးသိန်းစင်အစိုးရလက်ထက်ကစပြီးတော့ပြုလုပ်လာခဲ့တာပါ။ဒါပေမဲ့မြန်မာနိုင်ငံအတွင်းကကလေးစစ်သားစုဆောင်မှုတွေမနှစ်2015ခုနှစ်ကုန်ပိုင်းအထိရှိနေသေးတယ်ဆိုတာကိုစုံစမ်းသိရှိရကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအထုကိုယ်စားလှယ်ရုံးက2016ခုနှစ်ဧပြီလ20ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။သမ္မတဥပမာကကလေးစစ်သားအသုံးပြုတဲ့တိုင်းပြည်တချို့ကိုစီရေးရအကူအညီပေးဖို့ကင်းလွတ်ခွင့်ပြုလိုက်တဲ့အတွက်မြန်မာစစ်တပ်ကတာဝန်ရှိသူတွေဟာကလေးစစ်သားအသုံးပြုခဲ့တဲ့အတွက်အပြစ်ပေးအရေးယူခြင်းမခံရတော့ဘူးလို့ယူဆသွားနိုင်တဲ့အကြောင်း Brett Adam ကထောက်ပြပါတယ
်။ I think they'd be wrong. There will be a new US administration and I'm pretty sure they will take a different view. And of course lots of developments
သူတို့အဲ့ဒီလိုယူဆမယ်ဆိုရင်တော့မှားသွားပါလိမ့်မယ်။အကြခင်အမေရိကမှာအစိုးရအသစ်တက်လာတော့မှဖြစ်ပါတယ်အစိုးရအသစ်အနေနဲ့ဒီကိစ္စကိုချင်းကပ်ကင်တွဲတဲ့ပုံကတူမှာမဟုတ်ပါဘူးကလေးစစ်သားအသုံးပြုတဲ့အတွက်တခြားဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေလည်းရနိုင်တော့မှမဟုတ်ပါဘူးအဲလိုကလည်းကလေးစစ်သားပပျောက်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းလှုပ်ဆောင်နေတာတွေရှိတော့အဲ့ဒီအကူအညီတွေကိုလည်းရပ်တန့်သွားတာမျိုးဖြစ်လာနိုင်ပါတယ်
သမ္မတဥပမာကကင်းလွတ်ခွင့်ပြုကြောင်းအခုကြေညာလိုက်တာမှမိမဲ့တကယ်လက်တွေ့မှာစီရေးရအခုညီပေးရေးကိစ္စတွေအတွက်လွတ်တော်ရဲ့အတီးပြုချက်ရယူရအောင်မှဖြစ်တဲ့အတွက်ပြောင်းလဲမှုတွေချက်ချင်းဖြစ်လာမှာမဟုတ်ဘူးလို့ Brett Adam ကပြောပါတယ်။အမေရိကန်အထက်လွတ်တော်နိုင်ငံသားဆန်ရေးကော်မတီအဆင့်မြင့်အဖွဲ့ဝင်ဖြစ်တဲ့ Maryland ပြည်နယ် Democrat အထက်လွတ်တော်အမ Ben Cardin နဲ့လက်နက်ကင်တပ်များဝန်ဆောင်မှုလုပ်ငန်းဆိုင်ရာကော်မတီဥက္ကဋ္ဌ Arizona ပြည်နယ်အထက်လွတ်တော်အမ John McCain တို့နှစ်ဦးဦးဆောင်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်ရေးအတွက်ဒီမိုကရေစီအရေးကိုဘယ်လိုထောက်ခံအားပေးသွားမလဲဆိုတဲ့ဥပဒေကြမ်းတစ်ရပ်ကိုအထက်လွတ်တော်မှာပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကတင်သွင်းခဲ့ကြတာမှာမြန်မာနိုင်ငံနဲ့စစ်ဖက်ဆက်ဆံရေးကိုအကန့်အသတ်နဲ့ပြန်လည်ထားရှိဖို့ကိုလည်း ထည့်သွင်းဖော်ပြထားပါတယ်